COVID-19 ကာယောဂါထိန်းချုပ်နိုင်မှုနိုင်ငံကိုအရေးပေါ်အခြေအနေကြေညာလိုက်ရပြီဖြစ်တဲ့မလေးရှားနိုင်ငံထဲမှာတော့မလေးရှားအစိုးရကချမှတ်ထားတဲ့ကပ်ဘေးစီမင်းစည်းကမ်းတွေကိုမလေးရှားရောက်မြန်မာအလုပ်သမားတွေအထူးသတိထားလိုက်နာကြပါလို့အလုပ်သမားရေးဆောင်ရွက်သူတွေကသတိပေးတိုက်တွန်းလိုက်တဲ့အကြောင်းကျွန်မစုမုံကစူးစီးတင်ပြပေးကြပါတယ်မလေးရှားနိုင်ငံထဲမှာ COVID-19 တကြောပြန်ကူးစက်မှုတွေပိုတိုးလာပြီးအခြေအနေကအတော်လေးကိုစိုးရိမ်စရာဖြစ်လာလို့မလေးရှားနိုင်ငံတစ်ခုလုံးကိုမလေးရှားဘုရင်ကနေ January 12ရက်နေ့အင်္ဂါနေ့ကနိုင်ငံကိုအရေးပေါ်အခြေအနေကြေညာလိုက်တာဖြစ်ပါတယ်။မလေးရှားနိုင်ငံဝန်ကြီးချုပ်ကလည်းရုံးမြင့်တန်းကြားကနေနိုင်ငံကိုအရေးပေါ်ကြေညာချက်ထုတ်ပြန်ကြောင်းအသိပေးပါတယ်။လက်တလုံးမှာတော့မလေးရှားနိုင်ငံရဲ့မြို့တော်ကွာလာလမ်ပူနဲ့အနီးဝန်းကျင်ကမြို့တွေကိုသတင်းနှစ်ပတ်ကြာလော့ကဒေါင်းချအသွားအလာတွေကန့်သက်ထားသလိုပြည်နယ်အကူအသတ်တွေကိုလည်းအထူးစောင့်ကြည့်နေပါတယ်။ခုလိုကိုဗစ် -19 ကာကွယ်ထိန်းချုပ်နိုင်ရေးမလေးရှားနိုင်ငံအတွင်းမှာအရေးပေါ်အခြေအနေကြေညာလိုက်တဲ့အပေါ်မှာမလေးရှားရောက်မြန်မာအလုပ်သမားတွေအသွားအလာဆင်ခြင်ပြီးစီကံနေလိုက်နာကြပါလို့အလုပ်သမားရေးဆောင်ရွက်နေသူတွေကတိုက်တွန်းပါတယ်။မလေးရှားရောက်မြန်မာတွေအလုပ်သမားတွေရဲ့အရေးမြန်မာတန်ရုံးနဲ့အတူကူညီဆောင်ရွက်ပေးနေတဲ့ကိုတီဟမမောင်ကအရေးပေါ်အခြေအနေပေါ်အခုလိုသတိပေးပါတယ်
။မလေးရှားမှာရှိတဲ့ဒီစီပင်းစီကံကတော့သူတို့သတ်မှတ်ထားတဲ့အတိုင်းပဲပေါ့နော်။ဟိုကျွန်တော်တို့မလိုအပ်ဖက်နဲ့အပြင်မထွက်စေခြင်းဘူးပေါ့နောက်ပြီးဒီပြည်နယ်6ခုကိုဟိုဒီအရေးပေါ်အမင်းတော့လောလောဆယ်ချထားတယ်အဓိကတော့ဒီပိုးအများဆုံးကူးဆက်တဲ့နေရာတွေပေါ့ဟိုချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုတော့မဖြစ်မနေလိုက်နာဖို့သူတို့တတိပေးတယ်သူဖောက်ပြက်တယ်ဆိုလို့ရှိရင်သူ ringgit ပေါ့တထောင်ဒဏ်ရိုက်မယ်ဆိုတဲ့ဟာလဲဒါပြီးခဲ့တဲ့တစ်ခေါက်ကသူတို့ချမှတ်ထားတဲ့စည်းကမ်းတွေအတိုင်းပဲပေါ့နောက်လမ်းတွေမှာလည်းသူရဲတွေဟိုအဖွဲပေါင်းလို့ပေါ့နော်ဒီကျမ်းမာရေးအဖွဲတွေသူတို့လမ်းမှာဟို block တွေကြီးချမယ်ပေါ့နော်အဲ့လိုမျိုးချတဲ့နေရာမျိုးတွေဟိုကိုကဟိုတရားမဝင်ဘူးဆိုလို့ရှိရင်အဲ့လိုနေရာမျိုးတွေရှောင်တင့်နေပေါ့နော်မသွားတင့်ဘူးပေါ့အကောင်းဆုံးကတော့ကိုမြန်မာနိုင်ငံသားအချင်းချင်းတယောက်နဲ့တယောက်အပြန်အလှန်ဖေးမကူညီပေးဖို့ဒီကာလအတွင်းမှာပေါ့နောက်တယောက်နဲ့တယောက်ဟိုအဆက်အသွယ်လေးတွေလုပ်ပြီးတော့လေဟိုစီစီလုံးလုံးနဲ့နေကြဖို့အဲ့ဒါလေးတွေလည်းကျွန်တော်မှာခြင်းနေခင်ဗျာ
နိုင်ငံမှာရေးပေါ်အခြေအနေကြေညာလိုက်ပေမဲ့လို့မလေးရှားနိုင်ငံကနေမြန်မာနိုင်ငံကိုပြန်ပြီးတော့ပို့ဆောင်ပေးနေတဲ့အစီအစဉ်တွေကိုတော့တက်ရောက်မှုမရှိသေးပဲတန်ယုံကနေစနစ်တကျဆောင်ရွက်ပေးနေပါတယ်လို့ကိုတီဟမောင်မောင်ကပြောပါတယ်
။ပြန်ပို့တဲ့အဟာတွေကတော့ပုံမှန်ဟိုလုံရုံလုံစင်တိုင်းသွားတော့သွားလာနေမှာပဲပေါ့နော်။ဒါပေမဲ့သူတို့ရဲ့ဒီတတ်မှတ်ထားတဲ့စီကံဥပဒေတွေနဲ့တော့အညီသွားမှာပေါ့နော်။ဥပမာကားစီးတဲ့ခါကြောင့်ကျင်းကျွန်တော်တို့ကားပေါ်မှာဟိုဒါလူနှစ်ဦးတည်းပို့စီးလို့မရတဲ့ဟာမျိုးလို့ဟိုလေစိတ်သွားမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ဒီကေဇေးလေးနေနဲ့ပြန်မဲ့သူတွေကဒေဇိတ်သွားတဲ့အခါမှာသူလင်းနဲ့မှတ်လေးတွေလည်းတေချာ print ထုတ်ပြီးတော့ယူသွားစီခြင်းတာပေါ့နော်။ဘာလို့ဆိုတော့လမ်းမှာစစ်တာဆေးတာတွေကလည်းအခုရှိနေဦးမှာပဲစစ်တာဆေးတဲ့အခါကြောင့်လို့ရှိရင်ကိုဒီနေ့လင်းနဲ့ပြန်မှာမို့လို့အတွက်လင်းဝင်သွားပါတယ်ဆိုတော့အထောက်အထားမျိုးလေးတွေကိုပြနိုင်လို့ရှိရင်ဒါဟိုသူတို့စစ်တာဆေးတဲ့အခါကြောင့်လို့ရှိရင်စကားတွေအများကြီးမပြောရဘူးပေါ့။ဘာလို့ဆိုတော့ကေဇေးလေးနေကတလားမှာအခုလောလောဆယ်အနေထားပေါ့နော်။လေးကောက်ရှိတဲ့အခါကျတော့အခောက်တိုင်းလည်းကျွန်တော်ကပြန်ပို့နေရဆိုတော့ဒါကတော့ပုံမှန်သွားတဲ့အတိုင်းသွားနေမှာပေါ့နော်အရေးကြောင်းနေရှိလို့သူသွားခြင်းလာခြင်းနေဆိုလို့ရှိရင်တော့ခုနပြောတဲ့စီမင်းစီကန်းနေနဲ့တော့လိုက်နာစေခြင်းတာပေါ့နော်မလိုအပ်ဖက်နဲ့တော့မထွက်တာတော့အကောင်းဆုံးပေါ့
မလေးရှားရောက်မြန်မာတွေအနေနဲ့ကိုဗစ် -19 ကာကွယ်ရေးဆိုင်ရာစီမင်းစည်းကမ်းတွေကိုလိုက်နာကြဖို့သတင်းတွေကိုမျက်ခြေမပြတ်နားဆွင့်ကြပါလို့ကွာလာလမ်ပူမြို့တော်ကမြန်မာလူသမားတွေအတွက်အလုပ်ကိုင်ကူညီရှာဖွေပေးနေတဲ့အေဂျင်စီကကိုဟမ်မွန်အောင်ကအကြံပေးပါတယ
်ဒီအမိတ်တွေကကြတော့ဒီနိုင်ငံသူ့နိုင်ငံသားတွေတောင်မှအမိတ်တိုင်းလိုက်နာမှာဆိုတော့ကျွန်တော်တို့ foreigner တွေအတွက်ဆိုတော့ပို့ပြီးတော့လိုက်နာတင်တယ်အခုမလေးရှားမှာ passport permit ပြန်ပြီးတော့နေတဲ့လူထက်လုံးဝ overstay လုံးလုံးoverstay ပေါ့နော်ဘာမှမရှိလို့အများကြီးဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့မြန်မာနိုင်ငံသားတွေကိုသူ့နိုင်ငံချလာတဲ့အမိတ်တိုင်းပဲလိုက်နာပေးကြပါပြီးတော့နှစ်ပတ်ပဲအပြင်မထွက်ဘူးဆိုတော့ကိုယ့်အိမ်ထဲမှာပဲလုံးလုံးရင်းရင်းနေကြပါသူ့နိုင်ငံဆောင်ရွက်တဲ့အမိတ်တိုင်းပဲလိုက်နာပေးကြပါဘာမှအရင်ကြောက်ရွံ့နေလို့မလို့ပါဘူးတော့
အမေရိကန်ပြည်ထောင်စုအခြေစိုက်ဂျွန်ဟော့ပကင်းစ်တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်ဆောင်ကြည့်ရေးစင်တာရဲ့အင်္ဂါနေ့နောက်ဆုံးထုတ်ပြန်တဲ့စာရင်းအရမလေးရှားတနိုင်ငံလုံးအတိုင်းအတာနဲ့ကိုဗစ် -19 ကူးစက်သူပေါင်းက 34,000 ကျော်ရှိသွားပြီဖြစ်ပြီးကိုဗစ်ကြောင့်သေဆုံးသူက959ဦးထိရှိနေပြီဖြစ်ပါတယ်ရှင်ကျွန်မစုမမ